တ်တိုဘာလ9ရက်တနင်္ဂနွေနေ့မှာလစ်လာသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ဖောက်ပြန်သောသာသမီတို့ပြန်လာကြဖြစ်ပါတယ်။ဤဒီလရာဇဝင်မှာနားထောင်မှုမရှိခြင်းနဲ့စူပူတောင်းကျမ်းပြီးတော့မင်းမဲ့ဇေယျအခြေအနေတွေဟာမကြာခဏဖြစ်ပေါ်တတ်ပါတယ်။နောက်ပိုင်းမှာပြန်လာပြီးတော့နားထောင်လိုက်လျှောက်ကြပြီးတော့ဖျားရှင်ထံပြန်လည်ပြီးဝင်ချတောင်းပန်ကြပြန်ပါတယ်။မကြာမီမှာပဲတဖန်ဖောက်ပြန်လာကြပြီးတော့ဖျားသခင်ရဲ့စကားကိုနားမထောင်ပဲယုံရင်ဆန်ခက်ဖြစ်လာကြပြန်ပါတယ်။အဲ့လိုမျိုးကောင်းလာလိုက်ဖောက်ပြန်ပျက်စီးလိုက်နဲ့တဖန်တလဲလဲဖြစ်နေကြပါတယ်။ဖျားသခင်ရဲ့လူမျိုးတွေဟာမိမိတို့ရဲ့အလိုမိမိတို့ရဲ့ဆန္ဒကိုဦးစားပေးတတ်ကြပါတယ်။သူတို့ရဲ့အသက်တာမှာကောင်းကြီးခံစားကြရပါတယ်။သို့တော့မိမိတို့ရဲ့အလိုမိမိတို့ရဲ့ဆန္ဒကိုဦးစားပေးတဲ့အချိန်တိုင်းမှာနာခံမှုမရှိတဲ့အတွက်ကြောင့်သူတို့ရဲ့အသက်တာမှာအခက်အခဲတွေနဲ့ကြုံတွေ့ခဲ့ကြရပါတယ်။စစ်ပွဲတွေ၊ချုပ်ထွေးမှုပြဿနာတွေနဲ့ရင်ဆိုင်လာကြရပါတယ်။ဤသည်လလူမျိုးတွေဟာခန္ဓာပြည်တဲကိုမဝင်မီအချိန်ကလေးမှာဖျားသခင်ကနေမိမိရဲ့အကျဉ်းစီတော်ကိုပြောင်းလိုက်ပြီးတော့ရလက်ကိုတမျိုးတမီအဖြစ်ပြောင်းပြစ်လိုက်ရပါတယ်။တရားဟောအကျဉ်းခန်းကြီး28အငယ်1ကနေ14ကိုဖတ်ရှုပါ။ဖျားသခင်ရဲ့စကားတော်အလိုတော်အတိုင်းဤသည်လလူမျိုးတွေနာခံလိုက်လျှောက်ခဲ့မယ်ဆိုရင်ဘယ်လိုမျိုးသောကောင်းကြီးမျိုးကိုရရှိမလဲဆိုတာကိုကြည့်ကြပါစို့။ယနေ့ငါဆင့်ဆိုသမျှသောပြည့်ညက်တော်တို့ကိုသင်သည်ကျင့်ဆောင်ခြင်းကသင်၏ဖျားသခင်ထာဝရဘုရား၏စကားတော်ကိုစစ်စစ်နားထောင်လင်သင်ဖျားသခင်ထာဝရဘုရားသည်လူမျိုးတကာတို့ထက်သင်ကိုချီးမြှောက်တော်မူမည်။သင်ဖျားသခင်ထာဝရဘုရား၏စကားတော်ကိုနားထောင်လင်သင်အပေါ်မှာတက်ရောက်လက်တန့်သောကောင်းကြီးမင်္ဂလာများဟုမူကားသင်သည်မြို့၌မင်္ဂလာရှိလိမ့်မည်။တော၌မင်္ဂလာရှိလိမ့်မည်။သာသမီအားဖြင့်၎င်း၊မြေအသီးအနှံအားဖြင့်၎င်း၊တရိတ်ဆန်ဖွာသောသားငယ်အားဖြင့်၎င်း၊သူနွားအစည်းပွားအားဖြင့်၎င်းမင်္ဂလာရှိလိမ့်မည်။ချင်းနောက်၌၎င်း၊မုန်နေသောခွန်း၌၎င်းမင်္ဂလာရှိလိမ့်မည်။မိမိအိမ်ထဲသို့ဝင်သောအခါမင်္ဂလာရှိလိမ့်မည်။ပြင်းတို့ထွက်သောအခါမင်္ဂလာရှိလိမ့်မည်။တင့်တစ်ဖက်၌ထသောရန်သူတို့ကိုတင့်မျက်မှောက်၌ထာဝရဘုရားသည်ဒဏ်ခံစေတော်မူမည်။သူတို့သည်တလန်းနှင့်ဖြင့်တင်ရှိရာသို့လာတော်လဲလမ်းခုနှစ်သွယ်ဖြင့်တင့်ရှိမှပြေးကြလိမ့်မည်။တင့်ဘဏတိုက်၌၎င်းတင့်ပြုလျရာရာ၌၎င်းထာဝရဘုရားသည်တင့်အပေါ်မှမင်္ဂလာရောက်စေခြင်းကမိန့်တော်မူမည်။တင့်ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်၌တင့်ကိုကောင်းကြီးမင်္ဂလာပေးတော်မူမည်။တင့်သည်တင့်၏ဘုရားသခင်ထာဝရဘုရား၏ပြည့်ညတ်တော်တို့ကိုဆောင်၍လမ်းတော်သို့လိုက်လင်ထာဝရဘုရားကျင့်ဆိုသည့်အတိုင်းတင့်ကိုကိုတော်ဖို့တန်ရှင်းသောအမျိုးအစဉ်အမြဲဖြစ်စေတော်မူမည်။တင့်သည်ထာဝရဘုရား၏နာမတော်ဖြင့်ခေါ်တော်မူခြင်းကိုခံရမည်ဟုလူမျိုးခတ်သိန်းတို့သည်သိမြင်၍တင့်ကိုကြောက်ရွံ့ကြလိမ့်မည်။ထာဝရဘုရားသည်တင့်အားပေးခြင်းကဘုဘေတို့အားကျင့်ဆိုတော်မူသောပြည်၌ဥစ္စာပစ္စည်းသာသမီတရိတ်ဆန်အတူအပွားမြေအသီးနှံကိုကြော်ဝစေတော်မူမည်။ထာဝရဘုရားသည်အချိန်တန်မှတင့်၏ပြည်၌မိုးရွာစေခြင်းက၎င်းတင့်ပြုလျရာရာ၌ကောင်းကြီးပေးခြင်းက၎င်းဗန္နာတော်တိုက်တည်ဟုသောမူကောင်းငင်ကိုဖွင့်တော်မူမည်။တင်းသည်လူမျိုးများတို့အားချင်းကားရသောအခွင့်ရှိလိမ့်မည်။သူတို့သည်တင့်အားချင်းကားရသောအခွင့်မရှိရ။ထာဝရဘုရားသည်တင့်ကိုအမိမဖြစ်စေဘဲခေါင်းဖြစ်စေတော်မူသည်ဖြင့်တင်းသည်အောက်၌မနေရဘဲအပေါ်၌သာနေရသောအခွင့်ရှိလိမ့်မည်။ယနေ့ငါဆင့်ဆိုသောတင်းဘုရားသခင်ထာဝရဘုရား၏ပြည့်ညတ်တော်တို့ကိုကျင့်ဆောင်ခြင်းကနားထောင်နေ၎င်း။ယနေ့ငါဆင့်ဆိုသောစကားတော်လမ်းမထွက်၍လက်ရဘဲလဝဲဘဲသို့မလွဲအခြားတစ်ပါးသောဘုရားနောက်သို့လိုက်၍ဝမ်းမပြုတ်ဘဲနေလင်၎င်း။ထို့သောသောကျေးဇူးတော်ကိုခံရလိမ့်မည်ဆိုပြီးတော့ဖော်ပြထားပါတယ်။ဆက်လက်ပြီးယေရမိနာဂရီကျမ်းခန်းကြီး3ငယ်14-18ကိုဖတ်ရှုပါ။ဖျားသခင်ကနေဣသေလလူမျိုးတွေနောက်နောက်ရပြောင်းလဲပြီးတော့သူစီပြန်လာဖို့ဘယ်လိုမျိုးခေါ်ဆောင်တော်မူခဲ့သလဲ။ဖျားရှင်ရဲ့မြတ်တာတော်နဲ့တိခန့်တော်မူခြင်းဟာဘယ်လိုမျိုးပေါ်လွင်နေသလဲဆိုတာကိုကြည့်ကြပါစို့။အိုးဖောက်ပြန်သောသူငယ်တို့ပြန်လာကြလောဟုထောက်တာဖျားမိတ်တော်မူ၏။ငါသည်သင်တို့ကိုယွန်ရှာဘူးတော်လဲ။သင်တို့မျိုးများထဲကတမျိုးလင်လူတစ်ထောင်အမျိုးသားချင်းအစုစုထဲကတစုလင်လူနှစ်ယောက်ကိုရွေးယူ၍ဇီးအုံမျိုးသို့ပို့ဆောင်မည်။ငါသည်နှစ်သက်သောသူတို့ကိုတင်းအုပ်ယာ၌ခံထား၍သူတို့သည်ဉာဏ်ပညာနှင့်ပြည့်စုံလျက်တင်းတို့ကိုအုပ်ကြလိမ့်မည်။တို့ရာတွင်တင်းတို့သည်ပြည်တော်၌တိုးပွားမြတ်ပြသောအခါထာဝရဘုရား၏ဗြဟ္မဉ္စတ္တတော်ဟု၍နောက်တဖန်မပြောမဆိုရ။ထိုတ္တတော်ကိုစိတ်မဆွဲလန်းမအောင်မေ့မပြုစုရနောက်တဖန်မလုရဟုထာဝရဘုရားမိန့်တော်မူ၏။ထိုအခါယေရုရှလင်မြို့ကိုထာဝရဘုရား၏ပလင်တော်ဟု၍ခေါ်ကြလိမ့်မည်။လူမျိုးအပေါင်းတို့သည်လည်းထာဝရဘုရား၏နာမတော်ကိုအမိပြု၍ထိုပလင်တို့စီဝေးကြလိမ့်မည်။နောက်တစ်ဖန်မိမိတို့၌သိုးသောစိတ်နှလုံးခိုင်မာခြင်းသဘောသို့လိုက်၍မကျင့်ရကြ။ထိုကာလ၌ယူဒအမျိုးသည်ဣသေလအမျိုးနှင့်ပေါင်းဖော်လျက်ရောက်မျက်နှာအရက်ကတစုတည်းလာ၍သင်တို့ဘိုးဘေးများအမွေခံဖို့ငါပေးပူးသောပြည်သို့ရောက်ကြလိမ့်မည်ဆိုပြီးတော့ဖော်ပြထားပါသည်။ယေရမိနာဂတိကျမ်းမှာဖျားရှင်ရဲ့အံ့ဩဖွယ်ရာမြတ်တာတော်အကြောင်းကရုဏာတော်နဲ့ရေရောတဲ့သဘောဟာအလွန်ပေါ်လွင်ထင်ရှားနေပါသည်။ပ ုံကံဖောက်ပြန်နေတဲ့စီလုံးချင်းပြုတ်ကွဲနေတဲ့ရထုဘဲကိုလှည့်ပြီးတော့ဥချဝုပြုတဲ့သူ့ရဲ့လူမျိုးကိုအထူးခွင့်လွှတ်တော်မူခဲ့ပါတယ်။ဖျားသခင်ဟာမိမိရဲ့လူမျိုးတွေမိမိအထံတော်ကိုပြန်လာဖို့မှားယွင်းတဲ့လမ်းကနေလှည့်လာဖို့အမြဲခေါ်တော်မူပါတယ်။ဖျားသခင်ရဲ့ဂရုတော်ပြန်လည်ရှင်သင်ကောင်းမွန်မဲ့မျောလင့်ချက်နဲ့ရှစ်လာမဲ့အနာဂတ်ကောင်းမွန်လာစေဖို့အတွက်ကြိမ်ဖန်များစွာတစ်ကြိမ်ပြီးတစ်ကြိမ်မျှော်လင့်နေခဲ့ကြရပါတယ်။ဖောက်ပြန်တဲ့ဣသေလအမျိုးတို့ပြန်လာကြလို့ဖျားသခင်ကမိန့်တော်မူခဲ့ပါတယ်။ယေရမိရဲ့သတိပေးစကားဟာအထူးသဖြင့်ဖျားစကားကိုနားမထောင်တဲ့သူတွေကိုရင်ညွှန်းပြောဆိုပါတယ်။ယောရှိမင်းရဲ့အချိန်မှာပြပြင်းပြောင်းလဲခြင်းအချို့ကိုစတင်လှုပ်ဆောင်တော်လဲပဲအများစုသောသူတွေဟာဝိညာဉ်ရေးရာဘက်မှာတစ္ဆာရှိနာခံလိုက်ရှောင်ခြင်းမရှိခဲ့ကြပါဘူး။သူတို့ရဲ့အပြစ်တွေကတော့ရုတ်ထုဆင်းနုနဲ့မှားယွင်းနေမိမိကိုယ်ကိုချက်ချင်းတွေဟာနိုင်ငံရေးအုပ်ချုပ်မှုကိစ္စတွေမှာထိခိုက်ပျက်စီးစေခဲ့ပါတယ်။ဖျားသခင်ရဲ့အလိုတော်တိုင်းလွဲချော်သွားတဲ့လမ်းကိုလျှောက်သွားလေလေသူတို့ရဲ့ရှစ်ခီးဟာကြမ်းမဲ့ဖွယ်ရာဖြစ်လေလေဖြစ်ပါတယ်။ပြောဖက်ယေရမိအားဖြင့်ဖျားသခင်ကနေသူတို့ကိုပြန်ပြီးတော့ခေါ်တော်မူခဲ့ပါတယ်။လူသားတွေအတွက်ဖျားရှင်ရဲ့ကောင်းမြတ်တဲ့အကျဉ်းစီတော်ရှိပါတယ်။သူရဲ့လူမျိုးတွေကိုကောင်းစားရလမ်းကိုပြန်လည်ခေါ်ယူတော်မူခဲ့ပါတယ်။စီလုံးချင်းရှိစေလိုပါတယ်။ကျမ်းမာတန်ဆွမ်းခြင်းရှိစေလိုပါတယ်။သို့တော်သူတို့ရဲ့စစ်မှန်တဲ့ယုံကြည်ခြင်းရှိမှသာအဲ့ဒီအရာတွေကိုရရှိနိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဘဝသက်တာမှာပြန်လည်ပြီးတော့ဆန်းစစ်ပါ။ကျွန်တော်တို့ယုံကြည်သူများအနေနဲ့ဖျားရှင်ကိုနာခံမှုရှိတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။